ဒီအပြစ်ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးအပြစ်မရက်ထားသေးတဲ့တိုင်းရင်းသားကိုယ်စားလှယ်ဖွဲ့နဲ့အစိုးရတို့ကြားမူအားဖြင့်သဘောတူညီချက်တွေကိုလက်တွေ့အကောင်အထည်ဖော်နိုင်ဖို့နှစ်ဖက်ကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်ဖို့အရေးကြီးတယ်လို့တိုင်းရင်းသားရေးလှုပ်ရှားသူတွေကပြောပါတယ်။မြန်မာနိုင်ငံရေးဖြစ်စဉ်တိုးတက်ကြောင်းလည်းမှဒေသရင်းတည်ငြိမ်ပြီးစစ်ဘေးဒုက္ခသည်တွေနေရ ိုတဲ့တောင်းဆိုချက်အပါအဝင်အချက်၉ချက်ကိုအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဘက်ကမူအားဖြင့်သဘောတူခဲ့တာဖြစ်ပါတယ်။ဒီချက်တွေကိုတော့အပြည့်အစုံစာချုပ် MCA ကိုလက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ဘက်ကတင်ပြခဲ့တာဖြစ်ပါတယ်။လက်တွေ့အကောင့်ထဲဖော်နိုင်မှုကနှစ်ဖက်ကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးဖြစ်တယ်လို့စစ်ပြေးဒုက္ခတွေအရင်နဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေကတုံ့တက်ပြောဆိုလိုက်ပါတယ်။စစ်ပြေးဒုက္ခတွေဒီအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသရင်းခြေဆိုင်လူမှုအဖွဲ့အစည်းတွေစုဖွဲ့ထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်မှုဦးခွန်ချောင်းအောင်ကလည်းအခုလိုပြောပါတယ်
။တွေ့ဆုံဆွေးနွေးမှုအရာဒီငြိမ်းချမ်းရေးဖြစ်စဉ်အရာအခုလိုဆက်ဆင်ဆွေးနွေးဖြစ်တဲ့ကိစ္စကိုတော့ကျွန်တော်တို့အနေနဲ့ဆိုဆိုရမယ်လို့တော့မြင်တာဖြစ်ပါတယ်။ဒါပေမဲ့တကယ်ပဲဒီစစ်မှန်တဲ့အပေါ်တော့တကယ်ပဲဒီနိုင်ငံရေးနည်းလမ်းနဲ့အပြေရှားပြီးမှစစ်မှန်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ဖြစ်လာဖို့တော့အရေးကြီးတာဖြစ်ပါတယ်။တကယ်ပဲဒီချက်ပုံပြီးမှမြင်သာတဲ့ဟာမျိုးဖြစ်လာဖို့တော့လည်းလူတွေလုံးလည်းမြင်မိတာဖြစ်ပါတယ
်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလက်တွေ့အကောင့်ထည့်ဖို့ဆိုရင်တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကစည်ရဲတင်းမာမှုတွေဖြေလျော့နိုင်မှုအတွက်တိုင်းရင်းဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေကိုရပ်ပစ်မှရမယ်လို့လည်းအပြည့်ရထားတဲ့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP အဖွဲ့ရဲ့အတွင်မှုဦးအောင်စန်းမြင့်ကလည်းပြောပါတယ
်။ကျွန်တော်တို့ကဒီစုဝိကပုံချက်ကိုကျွန်တော်တို့ကမြောက်ပြည်သဘောတူဖြေရလို့ရှိနေတယ်လက်ရှိဒီကောင်းတဲ့ဘက်မှာတိုက်ပွဲတွေကတိုက်ချင်းနေပြီလို့ပြောတော့ရှမ်းနဲ့ကချင်တွေကတိုက်ပွဲတွေဖြစ်နေရတဲ့တိုက်ပွဲတွေမှာကျွန်တော်တို့ဒါကလည်းရှိဆက်သွားဖို့အတွက်ဒီဟာတာဖြစ်တယ်လေ။ဒါတွေကိုအစိုးရနဲ့ဆက်ကြတဲ့ကြောင့်လည်းဒါတွေရှိတာပေါ့။ဒီတွေးစစ်တွေကိုကျွန်တော်ရပ်ဆန့်ပြီးလို့လေ။အဲ့လိုဒီလိုရှိလာကြတော့ကျွန်တော်တို့ရှိဆက်သွားပြီးအချိန်ကတော့နီးကျလာပြီလို့ကျွန်တော်တို့ဆိုလို့ရတယ်ပေါ့နော်။ဒီလိုလိုပြောရဲအရင်မှာဒီစစ်တွေကလည်းရှိနေသေးတယ်။ဘာမှသုံးရသုံးရဆိုတာတော်တော်များများလေးအဟန်တာလို့ဖြစ်နေတာပေါ့နော်
။အထူးသဖြင့်ကတော့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသတွေမှာစစ်ရေးတင်းမာနေစေဖြစ်ပါလေ။စစ်ပေးကြောင့်ဘေးလွတ်ရာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေညီရရင်ပြန်နိုင်ရေးကလည်းညီညာရေးလုပ်ငန်းစဉ်ကအဆင်ပြေချုံးမွေအောင်မြင်မှဖြစ်မှာမို့ဒုက္ခသည်တွေဘက်ကလည်းညီညာရေးအဆင်ပြေစေလိုတဲ့ဆန္ဒအထူးရှိကြကြပါတယ်။ဒါကြောင့်မို့လို့စစ်ရေးတင်းမာမှုတွေအရှိန်လျှော့ချစေချင်ပါတယ်လို့ရှမ်းလူငယ်ကိုရဲအဖွဲ့ပြောခွင့်ရဆိုင်တော်ဆိုင်ကပြောပါတယ်။
အခုနေတော့ငင်းချင်းလက်မထိုးတာကအချိန်ကောင်းလဲမနေတော့ပါဘူးတစ်ဖွဲ့ပြီးတစ်ဖွဲ့တစ်ချိန်ပြီးတစ်ချိန်ဟိုအစိုးရလက်ထက်တစ်ခုပြီးတစ်ခုအပြောင်းပါလဲဒီငင်းချင်းလက်မထိုးတာရဲ့လုံနေများလည်းများပြီတော့အချင်းချင်းညီညွတ်မှုရှိတဲ့ကကြတော့ဒီငင်းချင်းရဲ့အတိတ်ကတော့ဒီတိုင်းမပေါက်သေးတာလို့ကျွန်တော်တို့ဟိုမြင်ပါတယ်ခင်ဗျာ
တိုင်းရင်းဒေသတွေမှာနှစ်ဖက်ထိုးစစ်ရှင်ပြစ်ခတ်တိုက်ခိုက်မှုတွေအများဆုံးရဆိုင်ပေးဖို့ကိုလည်းစစ်ပြေးဒုက္ခတွေဒီအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနေတဲ့ဥခွန်ချောင်းအောင်ကလည်းတိုက်တွန်းပါတယ
်ကျွန်တော်တို့စစ်ပေးဒုက္ခတင်ပြီးရဲ့အနေအထားအရပြောမယ်ဆိုရင်ဒီယုံကြည်မှုကိစ္စကအထူးဖြစ်တော့ကျွန်တော်တို့မြင်လာတော့တစ်ခါတိုက်ခိုက်တဲ့ကိစ္စထိုးစစ်ဆင်မှုကိစ္စဒီနဲ့တိုက်ရိုက်ချိတ်ဆက်တယ်လို့မြင်မိတာဖြစ်ပါတယ်တကယ်ပဲဒီထိုးစစ်ဆင်တစ်ခါတိုက်ခိုက်မှုကိစ္စရည်စေးနိုင်မယ်ဆိုရင်ဒါဟာတော်တော်လေးယုံကြည်မှုတည်ဆောက်တဲ့ဆက်မှကြီးမားတဲ့ခြေလမ်းဖြစ်မယ်လို့ကျွန်တော်တို့မြင်တာဖြစ်ပါတယ်အဲဒီအခြေဆက်ဖြစ်နေမယ်ဆိုရင်တော့ပြည်သူလူထုတွေအတွက်လည်းဒီပေါ်မှာတော်တော်လေးယုံကြည်ရခက်တာပေါ့နော
်အဖြစ်မြင်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတင်ပြလာပြီးအစိုးရဘက်ကမူအားဖြင့်သဘောတူလိုက်တဲ့အချက်၉ချက်ကတော့အစိုးရနဲ့တပ်မတော်ဘက်ကတပြည်လုံးအပြစ်ခတ်ရဲစေရေးစာကျင်းညာဖို့အပြစ်ခတ်ရဲစေရေးဆိုင်ရာစီမင်းတပ်ပိုင်းဆိုင်ရာကျင့်ဖို့အပြစ်ရဲစောင့်ကြည့်ရေးလုပ်ငန်းလမ်းညွှန်နဲ့တက်နေရာချထားရေးကြိုတင်သဘောတူမှုနောက်အပြစ်ခတ်ရဲစေရေးပူးတွဲစောင့်ကြည့်ရေးကော်မတီမှာနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်ဖို့စာလာပြီးပါဝင်ပါတယ်ရှင်